ဒေသရင်းမှာရောနိုင်ငံတကာမှာပါထိတ်တန့်ရောက်နေတဲ့သတင်းတပုတ်ဖြစ်တဲ့ဟောင်ကောင်ကျောင်းသားတွေဆန္ဒပြမှုသတင်းကိုမြန်မာအစိုးရပိုင်းသတင်းစာတွေမှာလုံးဝထည့်သွင်းဖော်ပြတာမျိုးမရှိပါဘူး။နိုင်ငံပိုင်းသတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးသတင်းတွေကိုဖော်ပြရမှာအတိအပယ်တစ်မျိုးတက်ရောက်မှာစိုးလို့ထိန်းထိန်းသိမ်းသိမ်းဆောင်ရွက်နေရတာဖြစ်တယ်လို့မြန်မာပြည်ကြားရေးဝန်ကြီးက VOA ကိုပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုသားညိုကဆက်လက်တင်ပြပါမယ်။
ဟောင်ကောင်မှာဒီမိုကရေစီကျတဲ့ရွေးကောက်ပွဲတွေလှုပ်ခွင့်ပေးဖို့ဆိုပြီးတော့ထီတော်လိုင်းရေးဆိုပြီးတင်စားခေါ်နေတဲ့ကျောင်းသားတွေဆန္ဒပြမှုဟာဒေသအတွင်းမှာရောနိုင်ငံတကာသတင်းစာတွေမှာပါထိတ်တန့်ရောက်နေတဲ့သတင်းဖြစ်ပါတယ်။မြန်မာနိုင်ငံတွင်းပုဂ္ဂလိကသတင်းစာတွေဂျာနယ်တွေမှာဒီဟောင်ကောင်ကျောင်းသားတွေဆန္ဒပြမှုတွေကိုရေးသားဖော်ပြကြပေမဲ့နိုင်ငံပိုင်သတင်းစာတွေမှာတော့ခုချိန်ထိလုံးဝထည့်သွင်းရေးသားမှုမရှိသေးပါဘူး။မြန်မာအစိုးရပြည်ညာရေးဝန်ကြီးဦးရထွတ်ကတော့ဒီနိုင်ငံပိုင်သတင်းစာတွေအနေနဲ့အခြားနိုင်ငံတွေရဲ့ပြည်တွင်းရေးကိစ္စတွေကိုရေးသားဖော်ပြရမှာထားရှိတဲ့မူဝါဒဖြစ်တယ်လို့ VOA ကိုပြောပါတယ်။
အော်မဟုတ်ပါဘူးကျွန်တော်တို့ကတချို့ကိစ္စတွေမှာတော့ကျွန်တော်တို့ရဲ့ဒီ editorial မူဝါဒဖြစ်တဲ့ကြောင့်မို့တချို့ကိစ္စတွေမှာတော့ကျွန်တော်မဖော်ပြပါဘူးဗျာဆိုတော့တချို့နိုင်ငံတွေရဲ့ဒီသူ့ရဲ့ပြည်တွင်းရေးအခြေအနေကိုကျွန်တော်ကဖော်ပြလိုက်လို့ရှိရင်အဓိပ္ပာယ်တစ်မျိုးတက်ရောက်သွားနိုင်တယ်လို့သူယူဆစရာအကြောင်းရှိတဲ့အခါမှာကျွန်တော်တို့ရဲ့ဒီနိုင်ငံပိုင်မီဒီယာ editor ဖွဲ့တွေကအဲ့ဒီကိစ္စမျိုးကိုကျွန်တော်တို့ထိရင်တင်းဆောင်ရွက်တယ်လို့ရှိတာပါဗျာ
ဒါအရင်ရှိထားပြီးတဲ့မူဝါဒပဲလားခင်ဗျာ
ဟုတ်ကဲ့ဟိုတုန်းကလည်းပါပါသူကျွန်တော်ကတော့တခုပါဗျာအခုအများပြည်သူဝန်ဆောင်မှုမီဒီယာကိုပြောင်းနေတယ်ဆိုပေမဲ့လည်းတကယ်ကြတော့အခုကကျွန်တော်ကနိုင်ငံပိုင်အစ်စ်မှာပဲရှိနေသေးတဲ့အတွက်ကြောင့်မလို့ကျွန်တော်ကနိုင်ငံပိုင်မီဒီယာမှာပေါ်ပြလိုက်ခြင်းဒီတစ်ခါလေးမှာအဲ့ဒါကိုကျွန်တော်တို့အစိုးရအနေနဲ့သဘောတူတယ်လို့ဖြစ်သွားနိုင်စရာရှိတဲ့ကိစ္စမျိုးမှာဆိုရင်ကျွန်တော်ကဘယ်နိုင်ငံရဲ့ဒီကိစ္စမှမဆိုကျွန်တော်တို့ကအဲ့ဒါကိုသူတို့အေဒါဖော်ရီတွက်ချက်ပြီးတော့ထင်းထင်းဆောင်ရွက်တာပါပဲ
မြန်မာစံနယ်ဇင်းကောင်စီအတွင်းမှုလည်းဖြစ် The Voice သတင်းချန်နယ်ရဲ့အိဒါချုပ်လည်းဖြစ်တဲ့ဦးကျော်မင်းဆွေကတော့ဒါဟာပြည်ညာရေးဝန်ကြီးအသေးရဲ့မူဝါဒဖြစ်မယ်ဆိုပြီးတော့ယူဆပါတယ
်။အဲ့ဒါတော့ကျွန်တော်ထင်တယ်ခုဝန်ကြီးအသေးရဲ့ policy နဲ့ဟိုဆိုင်မထင်နေကြ။အရင်ကတော့အဲ့လိုထည့်ပါတယ်။အရင်ကရှင်နေဒီမှာ time မှာဖြစ်တဲ့ကိစ္စတွေပါတယ်ဆိုလို့ရှိရင်။အဲ့ဒါတော့အရင်တော့တရုတ်နဲ့ပတ်သက်လို့ရှိရင်တော့ဟိုတရုတ်ကဝင်တဲ့ကျမရင်းနဲ့မြင်ရတဲ့ကုန်စည်တွေစားတောက်ကုန်တွေ cosmetic တွေအစားဖော်ပြဝင်မရခဲ့ဘူးအခုကတော့ဟိုပုံစနစ်အစိုးရပြောင်းပြီးတော့နောက်ပိုင်းတော့တော်တော်များများရပါတယ်အဲ့တော့အစိုးပြီးခဲ့တဲ့ဝန်ကြီးဦးအောင်ကြည်အထက်ကဇင်းစားတွေကတော့တော်တော်များများဖော်ပြပါတယ်ပုံမှန်အဖြစ်ပေါ့နော်နောက်တစ်ခါတော့သူထည့်တဲ့စာမျက်နှာကတော့တမျိုးပေါ့နော
်မြန်မာအစိုးရပိုင်းဇင်းစားတွေကိုအများပြည်သူဝန်ဆောင်မှုမီဒီယာဖြစ်ပြောင်းလဲသွားမယ်ဆိုပြီးတော့တာဝန်ရှိသူတွေကကြေညာထားတာပါဒါပေမဲ့လို့အစိုးရပိုင်းသတင်းစာတွေသတင်းဌာနတွေအနေနဲ့အများပြည်သူစိတ်ဝင်စားမဲ့သတင်းမျိုးတွေကိုအခုချိန်ထိမဖော်ပြပေးနိုင်ဘူးလို့ဦးကျော်မင်းဆွေကဝေဖန်ပါတယ်
။တကယ်တမ်းဆိုရင်ဒီကောင်ကဟိုသတင်းပဲလေ။ဆိုတော့ဖြစ်နေတဲ့ကိစ္စကတကဘာလုံးက highlight လုပ်နေတာပဲ။ညနေဖုန်းသတင်းချက်ဖော်ပြနာမယ်။ဒီမဖော်ပြဘူးဆိုရင်တော့ဒါတခုမှမနေတာပေါ့။နည်းနည်းဟိုကြည့်ကြည့်လို့သိချင်နေတဲ့ကိစ္စတွေဥပမာပြန်လက်ကောင်မှာပြီးခဲ့တဲ့မနေ့ကပေါ့နော်။လက်ကောင်မှာဆန်းခါတဲ့ကျောင်းသားမိကလေးလုပ်ပြီးဆန္ဒပြတာမျိုးပေါ့နော်။ဒါမျိုးလေးဆိုလို့ရှိရင်မဖို့ပြဘူး။အပုပ်ကြီးကတရင်သာနဲ့ခြားခြားနားနားတော့ရှိနေပါဘူး။တော်တော်တော့ဝင်ဌာနသူ့ရဲ့မူဝါဒနဲ့အရှင်ဆုံးကမူဝါဒနဲ့မတိတ်မငြိမ်းပါနော်။သွားနေပြီလေသူကျွန်တော်တို့ကမြင်နေတယ်။
မြန်မာနိုင်ငံပိုင်သတင်းစာတွေကနေပြီးတော့နိုင်ငံတကာသတင်းတွေကိုဖော်ပြရေးသားရမှာအထူးသဖြင့်ဒီတရုတ်နိုင်ငံရဲ့ပြည်တွင်းရေးသတင်းတွေကိုအရင်ကတည်းကသတိထားပြီးတော့ရေးသားလေးရှိပါတယ်။အခုဒီဟောင်ကောင်ကျောင်းသားဆန္ဒပြမှုအပေါ်မှာတရုတ်စိုးရဘက်ကတရားမဝင်တဲ့လှုပ်ရှားမှုဖြစ်တဲ့ဆိုပြီးတော့တုံးတုံးဖော်ပြတယ်လို့ပဲ။ဒီလှုပ်ရှားမှုအကြောင်းတရုတ်ပြည်တွင်းသတင်းတွေမှာလည်းလုံးဝအမှောင်ချထားပါတယ်ခင်ဗျာ။